မကြသေးခင်တော့ကကျင်းထောင်စုပုံမှုတွေဖြစ်ပြီးနောက်ပိုင်းမှာစုပုံမှုဖျားတဲ့အကြောင်းရင်းတွေကိုအကျင်းထောင်ဦးစီးဌာနကစတင်စစ်ဆေးနေပြီလို့တာဝန်ရှိသူတွေကပြောပါတယ်။စုပုံမှုတွေရဲ့နောက်ွယ်မှာတွေးထုတ်လုံဆောင်မှုတွေရှိနေတယ်လို့ယူဆရတဲ့အကြောင်းနဲ့ဒါကိုစုံစမ်းစစ်ဆေးသွားမယ့်အကြောင်းနိုင်ငံတော်သမ္မတရုံးရဲ့ထုတ်ပြန်ခဲ့ပြီးတဲ့နောက်မှာတော့သတင်းနဲ့ပတ်နေပါကြမှာအခုလ ဒီကြောင့်ပြည်သူကိုတော့ဖြစ်ရမြန်မာပိုင်းသတင်းတာကိုတက်အောင်ခံကသတင်းပေးပို့ထားပါတယ်
နိုင်ငံတော်သမ္မတကလူငင်းချမ်းသာဝင်၃ရင်ပေးပြီးနောက်နေမှာပဲမြန်မာနိုင်ငံအနှံပြားမှာရှိတဲ့အကျဉ်းဆောင်၈ခုစုပူမှုဖြစ်ပေါ်ခဲ့တာပါဒီအကျဉ်းဆောင်စုပူမှုဖြစ်စဉ်တွေမှာရှေဘိုအကျဉ်းဆောင်ကတော့အာဏာပိုင်တွေပြစ်ကတ်ထိန်းသိမ်းခဲ့လို့အကျဉ်းသား၄ဦးတည်ဆုံနေတယ်ဆိုရခဲ့ပါတယ်ရှေဘိုတောင်စုပူမှုမှာတော့လူမှုကွန်ရက်မှာလိုက်လွင့်ခဲ့တဲ့အကျဉ်းသား၃ဦးနဲ့အကျဉ်းဆောင်မှာတမ်းမြစ်ပိတ်ပင်ထားတဲ့ PC တွင်းနဲ့အကျဉ်းဆောင်ဝန်ထမ်းတို့ကလည်းအကျဉ်းဆောင်အုပ်တွေပုံမှန်၄၂နဲ့ရေးယူထားပါတယ်ဒီကျင်းအောင်စုပူမှုဖြစ်စဉ်တွေကိုစုံစမ်းစစ်ဆေးနေပြီးလို့အကျဉ်းဥစည်းဌာနဒုတိယညွှန်ကြားမှုဦးမင်းထွန်းစုက VOA ကိုခုလိုပြောပါတယ်
။အော်ကျွန်တော်တို့စစ်နေပါတယ်ဗျာ။သူတို့အေးပေါ်နေအဲ့ဒါကိုစစ်နေတော့မှာနော်။ပြန်တော့တခုမှပြန်တက်မလာသေးပါဘူးဗျာ။သတင်းထုတ်ပြန်မှုဆိုအခုသူတို့နှစ်ရက်လောက်တော့လိုသေးတယ်လို့ပြောတယ်။နှစ်ရက်လောက်စစ်ကြည့်ကြည့်လို့တော့ပြောတယ်။ကျွန်တော်အကျဉ်းဥစည်းရပဲစစ်တာ။သူကအဓိကတော့ဒီဌာနဆိုင်ရာစုံစမ်းစစ်ဆေးရေးဆိုရယ်ချူဖို့တခုတည်းပါ။တဲ့နေရတွေတော့ PE နဲ့ပဲစစ်ကျွန်တော်အကျဉ်းစီးရပဲစစ်ပ
ါစုံစမ်းစစ်ဆေးမှုတွေနဲ့ပတ်သက်လို့အသေးစိတ်ကိုမပြောသလိုဘယ်တော့ထုတ်ပြန်မလဲဆိုတာလည်းမသိရသေးပါဘူးအကျဉ်းဆောင်နဲ့ခုလိုစုဘူးတာနောက်ကွယ်ရသွေးထုတ်လုံဆောင်မှုတွေနဲ့ချိတ်ဆက်ဆောင်ရွက်တာကြောင့်လူစားတာကြောင့်စုံစမ်းစစ်ဆေးမှုတွေလုံသွားမဲ့အကြောင်းနိုင်ငံတော်သမ္မတရုံးကသတင်းထုတ်ပြန်ထားတာပါစုံစမ်းစစ်ဆေးမှုအဖြစ်မထွက်လာသေးပေမဲ့လို့မြန်မာနိုင်ငံမျိုးသားလူ့ကွန်ရေးကော်မရှင်ကတော့သွေးထုတ်လုံဆောင်မှုဖြစ်မမြင်ကြောင်းကော်မရှင်ပြောခွင့်ရဦးယူလင်အောင်ကပြောပါတယ်
သမရတဲ့စံတခုအဲ့စံတခုနဲ့မြင်းဆွဲလို့ရှိရင်အောက်မှာကျန်းနေတဲ့လူတွေရှိတယ်။အဲ့ဒီကျန်းနေတဲ့လူတွေကမကျေနပ်တာဒါပဲ။ဒါကြောင့်ဒါနဲ့ပတ်သက်ပြီးတော့သွေးထိုးလုံးစော်စရာကိုမလိုဘူး။လူတို့အားလုံးရဲ့ရှင်ထဲမှာကိုမကျေနပ်တဲ့ဖြစ်နေကြတာပေါ့နော်။ပထမတခါလွတ်တော့သူပါလိမ့်မယ်လို့အောင်းမိတယ်။မပါဘူး။အဲနောက်တစ်ခါကျန်သေးတယ်ဆိုပြောတယ်။နောက်တစ်ခါကျတော့လည်းမပါဘူး။တတိယတခါကျတော့တခါလည်းအစရိတ်ပြီးပြီးနောက်တော့မလာတော့ဘူးဆိုတော့အဲ့ဒီဘာတွေပောက်ကွဲတော့တာဒါပါပဲ။လူသားအားလုံးကရှင်ထဲမှာကမ်းတယ်ဒီလိုပဲမျောနေနေကြတာပဲလေအဲ့ဒီသဘောကြောင့်တွေ့ရတာပေါ့
အခုလိုထောင်စုဘူးဓာတွေဟာအကျဉ်းသားရွေးချယ်ပြန်လို့ရမှာပွင့်လင်းမြင်သာမှုမရှိရကြောင်းလို့ဝေဖန်သုံးသပ်တာရှိတယ်လို့အကျဉ်းသားစီစီကော်မတီဖွဲ့ဖို့တောင်းဆိုတာလည်းရှိပါတယ်အဆိုအရကတော့တက်ကြီးရွယ်ဦးတွေကျမရင်းမကောင်းသူတွေအမျိုးသမီးလူငယ်တွေနဲ့မတန်ဆန်းအကျဉ်းသားတွေကိုရွေးချယ်မှုဝါဒနဲ့စီစီပြီးပြန်လို့ပေးရလို့သတင်းထုတ်ပြန်ထားပါတယ်နိုင်ငံတော်သမ္မတအနေနဲ့ဧပြီလ16ရက်နေ့ကနေမေလ9ရက်နေ့ထိအကျဉ်းသား2300ကျော်ကိုလူငင်းချက်နာခွင့်တုံးညင်ပေးခဲ့တာလည်းဖြစ်ပါတယ်ခင်ဗျာ